အမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်ပြီးမဲပေးခွင့်ရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့2015ရွေးကောက်ပွဲအတွက်ကြိုတင်မဲပေးဖို့ရှောက်ထားနိုင်ခွင့်ရှိတဲ့ရက်ကိုစက်တင်ဘာလ19ရက်နေ့ထိတိုးမြှင့်တက်မှတ်ပေးလိုက်ကြောင်းဝါရှင်တန် DC မြန်မာတန်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာတန်ယုံတွေမှာမဲပေးခွင့်ရှိတဲ့မြန်မာနိုင်ငံသားတွေကတော့သူတို့ပေးလိုက်တဲ့ကြိုတင်မဲနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေကြတာပါ။ဒီကိစ္စကိုတင်ပြချင်ပါတယ်။အမေရိကန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာမဲပေးခြင်းနဲ့ဆိုရင်ဝါရှင်တန် DC ကမြန်မာတန်ယုံဒါမှမဟုတ်နယူးယောက်မှာရှိတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်တန်ယုံခွဲနဲ့လော့စ်အန်ဂျလိစ်မှာရှိတဲ့မြန်မာကောင်စစ်ဝန်ချုပ်ရုံးတွေကိုကြိုတင်မဲပေးခွင့်တောင်းခံလွှာပုံစံ15ဖြစ်ပြီးစာရိုက်ဖက်ခ်စ်နဲ့အီးမေးလ်တွေကတဆင့်လျှောက်ထားကြရမှာဖြစ်ပါတယ်။အစောပိုင်းတုန်းကတော့ပုံစံ15တင်ရမယ့်နောက်ဆုံးရက်ကိုဇူလိုင်လ31ရက်နေ့နောက်ဆုံးထားပေးပို့ကြပါလို့မြန်မာတန်ယုံဝက်ဘ်ဆိုက်မှာကြေညာခဲ့ပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထပ်မံအကြောင်းကြားလာတာကြောင့်အခုတော့ပုံစံ15တင်ရမယ့်နောက်ဆုံးရက်အဖြစ်စက်တင်ဘာလ18ရက်နေ့အထိတိုးမြှင့်တက်မှတ်လိုက်တယ်လို့ဝါရှင်တန် DC မြန်မာတန်ယုံတန်မှုကြီးဦးမင်းသိန်းကရှင်းပြပါတယ
်ကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးဌာနကကျွန်တော်တို့ CEO ဆက်ပြီးတော့ညွှန်ကြားချက်ဆက်ရောက်လာပါတယ်ဆောက်လာတွေကိုဆက်ပြီးတော့တွန်းနိုင်မယ်ဆိုပြီးတော့ပြောတဲ့အတွက်ကြောင့်မို့19ရက်9လောက်မှာအရောက်ပို့ပေးဖို့ပြောလာပါတယ်အဲ့ဒါနဲ့ကျွန်တော်တို့18ရက်နေ့9လနောက်ဆုံးထားပြီးတော့ပို့ပေးဖို့ဆိုပြီးတော့ဒီအမေရိကန်နိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေကိုဆက်ပြီးတော့အကြောင်းကြားလာပါပုံစံ15ဆိုတာကြိုတင်ဆန္ဒမဲတောင်းခံပြီးပုံစံ15ပါခင်ဗျာ
ဒီလိုရတိုးတက်မှတ်လိုက်တာကြောင့်ကြိုတင်မဲပေးခွင့်ပုံစံ15တင်တဲ့လူဦးရေအနည်းငယ်တိုးလာတယ်လို့ဦးမင်းသိန်းကပြောပါတယ်ကြိုတင်မဲတွေကိုအောက်တိုဘာလ18နဲ့18စနေတနင်္ဂနွေနေ့တွေမှာလူကိုယ်တိုင်တန်ယုံတွေကိုလာထည့်ရမယ်လို့တန်မှုကြီးဦးမင်းသိန်းကပြောပါတယ
်ဝါရှင်တန်မြို့ကမြန်မာတန်ယုံရဲ့ဒီလိုမျိုးကမြန်မာအဖွဲ့ရုံးရဲ့လော့စ်အန်ဂျလိစ်မျိုးကမြန်မာကောင်စစ်ဝင်ကြုံတွေ3နေရာအဲ3နေရာမှာဂျိုတင်မဲပေးဖို့ပါခင်ဗျာကျွန်တော်တို့မြန်မာတန်ယုံဝါရှင်တန်မျိုးကတော့ဒီ18ရက်နေ့ဆယ်လပိုင်းနဲ့18ရက်ဆယ်လပိုင်းမှာကျွန်တော်စနေတနင်္ဂနွေပေါ့နော်မနေ့9နိုင်ရနေ့ညနေ9နိုင်ကျဖြစ်နေပေးပါမယ်ဒီအလီမာရှိတဲ့ဒီမြန်မာကောင်စစ်ဝင်ကြုံတွေကလည်းဒီတိုင်းပဲခွင့်ဖို့ဟိုစီစဉ်ထားပါတယ်ကျွန်တော်တို့ဒီအမေရိကန်နိုင်ငံမှာရှိတဲ့မဲပေးပိုင်ရှိတဲ့မြန်မာနိုင်ငံသားအားလုံးဒုတင်ဆန္ဒမဲပေါ့နော်ဆောက်လာပုံစံ15ရီကိုအမြန်ဆုံးပို့ပေးဖို့ဆက်ပြီးတော့အကြောင်းကြားထားပ
ါညူယောက်မြို့မှာနေထိုင်တဲ့ဦးကျော်စိုးကတော့သူတို့မဲပေးဖို့လျှောက်ထားတဲ့အခြေအနေနဲ့စိုးရိမ်မှုတွေကိုပြောပြပါတယ
်။ကျွန်တော်နဲ့ကျွန်တော်မိမရဲ့ကျွန်တော်ကလေး2ယောက်အပါဝင်ပါနော်4ယောက်လုံးပေါင်းပုံစံ15တော့ဖြည့်ပြီးတော့ဒီညူယောက်ကပမာတိုင်းရုံးတင်ထားပြီးပါပြီ။ဒါပေမဲ့တိုင်းရုံးအနေနဲ့ကျွန်တော်တို့ဘယ်နေ့မဲလာထည့်ပါလို့အီးမေးလ်နဲ့တယ်လီဖုန်းနဲ့ဆက်ဆက်တာလာမရှိသေးဘူးခင်ဗျ။ကျွန်တော်တို့ဆိုရင်ကိုပေးတဲ့မဲကကိုမဲထည့်တဲ့ပါတီပဲကိုမဲထည့်ခဲ့တဲ့ကောင်းဆောင်ပဲနိုင်ရစေချင်တာလေ။ကိုမဲထည့်တာတပါတီနောက်မဲနိုင်သွားတာတပါတီအဲ့လိုမျိုးမဖြစ်သင့်ဘူးလို့ထင်တယ်လေ
။ Los Angeles မြို့မှာနေထိုင်တဲ့အဆိုတော်နီနီဝင်းရွှေကလည်းမဲပေးဖို့အတွက်ပြင်ဆင်နေစေဖြစ်ပြီးသူ့ရဲ့စိုးရိမ်မှုကိုပြောပါရစေ။
မဲရတော့ဟိုထဲ့ဖို့စီစဉ်ထားတယ်ဒီမှာလဲကောင်စစ်ဝင်ရုံတော့ဟိုရှိပါပြီအဲလီမာတော့အဲ့ဒါကိုယ်ကိုလုံးဝမှာဆိုတော့ဘယ်လိုကနေဘယ်လိုသွားမှမသိလို့လေဟိုထဲ့ပြအောင်တော့ထဲ့ပါမယ်လीမဲရဒီအထက်မှာပဲလုံးဝမှာပဲဒီအခုကိုကမဲထည့်လိုက်ပါပြီတဲ့ကိုထည့်တဲ့မဲကတကယ်ရောရောက်သွားပါမလားအစိုးရနာလေနောက်ပြီးတော့ကိုမဲကြီးကိုဖောက်ပြီးတော့ဟဲ့ तू ကတော့ဟိုဘာထည့်ထားတာပေါ့အဲ့လိုမျိုးဒီပါလေးဖြစ်မှာကြောက်တာပေါ့နော်
အခုချိန်ထိတော့ Washington DC ကမြန်မာတန်ယုံမှာကြိုတင်မဲပေးခွင့်ပုံစံ15တင်ထားသူ135ဦးရှိပြီးနယူးယောက်မြန်မာတန်ယုံခွဲမှာပုံစံ15တင်ထားသူ213ဦးနဲ့ Los Angeles မြန်မာကောင်စစ်ဝန်ချုပ်ရုံးမှာမဲပေးခွင့်လျှောက်ထားသူ85ဦးရှိနေပါတယ်။ဒါကြောင့် American တနိုင်ငံလုံးမှာ2015ရွေးကောက်ပွဲကိုမဲပေးဖို့လျှောက်ထားသူမြန်မာနိုင်ငံသား423ဦးသာရှိနေပါတယ်ခင်ဗျာ။